လူသတ်မှုနဲ့တခြားရည်ရွယ်ချက်ရှိရှိတပ်ဖြတ်မှုအရေးအတွက်ဟာကမ္ဘာတဝန်းမှာ2021ခုနှစ်ထဲစံချိန်တင်မြန်မာလာခဲ့ပြီးလူသတ်မှုအများဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂရဲ့အစိုးရကန်စာတက်တဆောင်ကတောက်ကြံနေမှာဖော်ပြပါတယ်။ဒါဟာကာယောဂါကာလပိတ်ဆို့မှုတွေကြောင့်ဖြစ်လာတဲ့ဖိစီးမှုတွေနဲ့စီးပွားရေးဖိအားတွေကြောင့်လည်းပါတယ်လို့မြန်မာနိုင်ငံမှာလို့နိုင်ငံရေးအကျန်းဖက်မှုတွေမြင့်တက်လာတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။2021ခုနှစ်ထဲမှာရွေးချက်ရှိရှိအသက်ခံခဲ့ရသူအရေအတွက်က4,500,800ရှိပြီးဒါဟာ2000ခုနှစ်ကစတင်ခဲ့တဲ့မှတ်တမ်းတွေရအမြင့်ဆုံးဖြစ်ကြောင်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ကမ္ဘာလုံးဆိုင်ရာလူသတ်မှုဆိုင်ရာလိလချက်မှာဖော်ပြထားပါတယ်။ဒီထဲမှာ2021ဆန္ဒသိမ်းပြီးနောက်နိုင်ငံရေးဆက်ဆက်အကြမ်းဖက်မှုမြင့်တက်နေတဲ့မြန်မာနိုင်ငံကတောင်အာဖရိကနိုင်ငံနဲ့တူလက်တင်အမေရိကနဲ့ကယ်ရေဘီယံဒေသတွေနိုင်ငံတွေပြီးရင်လူသတ်မှုအများဆုံးထိတ်တန့်ဆယ်နိုင်ငံထဲမှာပါဝင်နေတာပါ။အနာသိန်းစစ်တပ်နဲ့တပ်ဖွဲ့ဝင်တွေဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပြုလုပ်ခဲ့ပြီးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါတယ်စစ်တပ်ဘက်ကတော့ဒါဟာညီညာရေးနဲ့လူမျိုးရေးအတွက်လှုပ်ဆောင်တာလို့အကြောင်းပြလေရှိပြီးရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအမြဲတမ်းမြင်းဆိုလေရှိကအနာသိန်းမှုကိုစန့်ကျင်နေကြသူတွေကိုအကြမ်းဖက်သမားတွေဖြစ်တစိုက်ကပ်အပြစ်တင်လေရှိပါတယ်ဗျာ